ဩဂုတ်လ30ရက်နေ့ကရှမ်းပြည်နယ်ကျိုင်းတိုမြို့မှာအစိုးရညဉ့်ဉေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်3ဖွဲ့ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးကြပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ပြီးနှစ်ဖက်အပြစ်ရစာချုပ်ချုပ်နိုင်မှုပါ။အဲဒီဆွေးနွေးပွဲမှာလက်နက်ကိုင်3ဖွဲ့ဘက်ကအပြစ်ရစာချုပ်နဲ့ပတ်သက်ပြီးသူတို့ရဲ့အဆွေပြုချက်9ချက်အစိုးရဘက်ကိုပေးခဲ့ပါတယ်။အစိုးရညဉ့်ဉေးကိုယ်စားလှယ်တွေရဲ့ပြောပြချက်အရတိုင်းသားလက်နက်ကိုင်3ဖွဲ့ရဲ့အဆွေပြုချက်အားလုံးလက်ခံဆွေးနွေးလို့ရတယ်။ဒါပေမဲ့တစ်ချက်ကတော့ဖြစ်နိုင်ပွဲမရှိဘူးအဲ့ဒါကတော့အပြစ်ရစောက်ကြည့်တဲ့လုပ်ငန်းစဉ်အပြစ်ရဆိုင်ရာဆွေးနွေးတဲ့စီမှာတရုတ်နိုင်ငံကိုပါဝင်စေဖို့အဆိုပြုထားလို့ဖြစ်ပါတယ်တရုတ်ဆိုရဘက်ကလည်းမြန်မာနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းတရုတ်နယ်စပ်တွေမှာတည်ငြိမ်မှုရှိစေခြင်းနဲ့မြန်မာညီညာရေးအတွက်လည်းအမြဲပဲကူညီဖို့အသင့်ရှိတယ်လို့ပြောဆိုနေပြီးအထူးကိုယ်စားလှယ်တယောက်တောင်သီးသန့်ခန့်တာဝန်ပေးထားပါသေးတယ်ဒါနဲ့မကကုလသမဂ္ဂလူညိုရေးကောင်စီမှမြန်မာကိုပြစ်တင်ဆွတ်ဆွဲအရေးယူမဲ့ကိစ္စတိုင်းမြန်မာဘက်ကရက်တီပေးပြီးလိုအပ်ရင်ပြည်တော်အာဏာသုံးပါတယ်ဒီလိုအခြေအနေရှိတဲ့မြန်မာနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးကောင်းနေသလားဆိုတာကလည်းစိတ်ဝင်စားစရာပါကုရပအစိုးရသည်လက်ထက်တရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းလေ့လာတင်ပြသွားပါမယ်
အလုံးတိကြပြီဖြစ်တဲ့အတိုင်းအရင်ဆက်အာဏာရှင်အစိုးရလက်ထက်ကစစ်အစိုးရနဲ့တရုတ်အစိုးရဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်။မြန်မာအရေးနဲ့ပတ်သက်ရင်ကုလသမဂ္ဂလုံခြုံရေးကောင်စီလိုနေရာမျိုးမှာမြန်မာဘက်ကအမြဲရက်တီပေးခဲ့ပြီးဗီဒီယိုအာဏာသုံးပေးပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အဆင်မပြေတဲ့မြန်မာနိုင်ငံအဖို့ကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးကအစတရုတ်နိုင်ငံနဲ့ပဲအများဆုံးဆက်ဆံလုပ်ကိုင်ဖြစ်ခဲ့ပြီးတရုတ်နိုင်ငံအတွက်အထူးသဖြင့်နယ်စပ်ချင်းကပ်လျက်ယူနန်ပြည်နယ်အတွက်အကျိုးစီးပွားအများကြီးဖြစ်ထွန်းစေခဲ့ပါတယ်2011ခုနှစ်မှာတက်လာတဲ့သမရဦးသိန်းစိန်ဆိုရဟာအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးစားပါတယ်စီးပွားရေးအရာအရေးယူတန်းခတ်ပိတ်ဆို့ထားမှုတွေရော့သွားအောင်လုပ်ပါတယ်အနောက်နိုင်ငံတွေရဲ့ယင်းနှိမ့်မြုံနယ်မှုဝင်ရောက်လာအောင်ဖိတ်ခေါ်ပါတယ်နိုင်ငံတကာဆက်ဆံရေးမှာတရုတ်တနိုင်ငံတည်းကိုအားကိုးနေရတဲ့အနေအထားကရုံထွက်ဖို့ကြိုးစားလာတာကြောင့်ဖွင့်မပြောပေမဲ့တရုတ်ဆိုရဘက်ကတိတ်သဘောမကျဘူးလို့ခံမှန်းရပါတယ်ဒီအခြေအနေကိုဆိုးရွားသွားအောင်တွန်းပို့လိုက်တာကတော့2015နှစ်စန်းဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တက်တွေကကိုကန့်နဲ့ညီတဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်ပေါက်လာတာပါမြန်မာတပ်မတော်အတွက်အထူးခိုက်အကြဆုံးများတဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီအခြေခံပေါ်ကနေတပ်မတော်ခေါင်းဆောင်တွေဟာတရုတ်နိုင်ငံအပေါ်တန်တရာအများကြီးဝင်ခဲ့ပြီးခက်တန်းတန်းဆက်ဆံရေးမျိုးဖြစ်ခဲ့တာတွေ့မြင်ရပါတယ်။အဲ့ဒီပြဿနာနောက်ပိုင်းတပ်မတော်ရဲ့စစ်လက်နက်ဝယ်ယူဖြည့်တင်းမှုတွေဟာတရုတ်ဘက်ကမဟုတ်တော့ဘဲရုရှားနဲ့အခြားနိုင်ငံတွေဘက်ခြေဦးလှည့်ခဲ့တယ်လို့တပ်မတော်တာဝန်ရှိသူတချို့ကပြောပါတယ်။အခုနောက်ဆုံးအိန္ဒိယနိုင်ငံကနေရေငုပ်သင်္ဘောတစ်စင်းဝယ်ယူခဲ့ပါတယ်ဒီမတိုင်ခင်တရုတ်ဘက်ကသူတို့ရေငုပ်သင်္ဘောတစ်စင်းရောင်းပေးမယ်အဲ့ဒီအတွက်နောက်ထပ်ရေငုပ်သင်္ဘောအငယ်တစ်စင်းမှာလက်ဆောင်ပေးမယ်လို့ကန့်လန့်တာရှိခဲ့တဲ့အကြောင်းဒါပေမဲ့ရောင်းမဲ့ရေငုပ်သင်္ဘောဟာတောင်တရုတ်ပင်လယ်မှာနစ်မြုပ်ခဲ့ပြီးသားကိုပြန်ပြုတ်ပြင်ထားတာဖြစ်တဲ့အပြင်ရောင်းစေးကလည်းမြင့်နေတာမို့မြမတက်မတော်ဘက်ကအိန္ဒိယရေငုပ်သင်္ဘောကိုရွေးချယ်ဝယ်ယူလိုက်တာလို့ဆိုပါတယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာရခိုင်အေတပ်ဖွဲ့ကအသုံးပြုတဲ့ဒုံးနဲ့လက်နက်ခဲယမ်းတွေဟာတရုတ်တပ်မတော်မှသုံးတဲ့လက်နက်တွေဖြစ်တယ်ဆိုတဲ့အကြောင်းမြမတပ်မတော်ဘက်ကဓာတ်ပုံအထောက်ထားတွေနဲ့တကွတရုတ်ဘက်ကိုပြောဆိုခဲ့တယ်လို့ဆိုပါတယ်တပ်မတော်ကိုတိုက်နေတဲ့သဘုံတပ်ဖွဲ့တွေလက်ထဲအဲ့လိုလက်နက်တွေရောက်သွားနေတာကိုတရုတ်ဘက်ကထိန်းချုပ်တားဆီးပေးဖို့ပါဒါပေမဲ့တရုတ်ဘက်ကတော့သူတို့အနေနဲ့တရားဝင်အဲ့လိုရောင်းတာထောက်ပံ့တာမျိုးမလုပ်ပါဘူးလို့ဆိုပါတယ်ဒါကိုမြမတပ်မတော်ဘက်ကသိပြီးကျဉ်းတတ်တာတော့မဟုတ်ပါဘူးဒါတွေမကနေဇက်ကအင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်ဘက်ကထိန်းချုပ်ထားတယ်လို့မြန်မာတပ်မတော်ဘက်ကယူဆပြီးအမြင်မကြည်လင်တာကြာခဲ့ပါပြီ
။နောက်တစ်ချက်ကကာလကြာရှည်ဆိုင်းငံ့ထားတဲ့အေယာဝတီမြစ်ဆုံရေအားလျက်စစ်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရဟာအရင်သမရဦးသိန်းစိန်အစိုးရကိုရောလက်ရှိ NLD အစိုးရအပေါ်ကိုပါအမြင်မကြည်လင်ပါဘူး။စီမံကိန်းအကောင့်ထဲဖော်မဲ့ကုမ္ပဏီရုံးခန်းတွေနေပြည်တော်ရန်ကုန်နဲ့မြစ်ကြီးနားမှာဒီနေ့အချိန်ထိဖွင့်လှစ်ထားပြီးစီမံကိန်းဆက်လုပ်နိုင်ရေးနှီးပေါင်းစုံနဲ့စ조사နေတာတွေ့နိုင်ပါတယ်။ကြောက်ပြူရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆုံးကိစ္စဆိုရင်လေဒီအတိုင်းပါပဲတရုတ်ဘက်ကဒေါ်လာ9ဘီလီယံလောက်ရည်မှန်းထားတဲ့စီမံကိန်းကြီးကိုမြန်မာဘက်ကပထမအဆင့်အနေနဲ့ဒေါ်လာ1ဘီလီယံကျော်နဲ့အစပြုထားဖို့လောက်ပဲခွင့်ပြုချက်ပေးထားပြီးမြန်မာဘက်ကရယူမဲ့အချိုးအစားရာဂိုင်နှုန်းတိုးမြင့်ထားတာကိုလေတရုတ်ဘက်ကတိတ်ပြီးဘဝင်ကျလာတာမျိုးတော့မဟုတ်ပါဘူးပြီးခဲ့တဲ့လပိုင်းအတွင်းရန်ကုန်မှာအမေရိကန်ဂျပန်ပူးတွဲပြီး ရင်းနှီးမြှုပ်နှံမှုဆိုင်ရာ Forum ကျင်းပခဲ့ပါတယ်။စက်တင်ဘာလဇန်မှာရောက်လာတဲ့တောင်ကိုရီးယားသမ္မတခီးစင်မှာလည်းမြန်မာနိုင်ငံမှာကိုရီးယားဆက်မှုဆောင်ထူထောင်မဲ့ကိစ္စ၊ဒလမျိုးသစ်ဖော်ဆောင်ရေးစူးစမ်းလေ့လာမှုလုပ်မဲ့ကိစ္စအပါအဝင်စီးပွားရေးဆိုင်ရာသဘောတူညီချက်တတိတန်းကြီးလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်ပေါ်လာစေရေးစ조사မှုတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတိတ်ပြီးဝမ်းသာအားရရှိနေမှာတော့မဟုတ်ပါဘူး။ဒါအပြင်အခုနောက်ပိုင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့တဖက်သက်ဆန်တဲ့ထုတ်ပြန်ကြေညာချက်တွေကလည်းမြန်မာအစိုးရနဲ့ပတ်သက်သူတွေအတွက်စိတ်ကတိကောက်ဖြစ်စရာတွေပေါ်ထွက်လာပြန်ပါတယ်။ဥပမာအားဖြင့်ဝင်ကြီးဦးကျော်တင်နဲ့တရုတ်တန်အမတ်ကြီးတို့တွေ့ဆုံပွဲမှာဟောင်ကောင်ကဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့ရည်တည်ချက်ကိုမြန်မာအစိုးရကထောက်ခံတယ်ဆိုပြီးထုတ်ပြန်တာမျိုးမြေဆုံစီမံကိန်းပြန်ဆဖို့တိုင်းသားကောင်းဆောင်တွေကန့်ကွက်ဖို့မရှိဘူးလို့ပြောတယ်ဆိုတာမျိုးဖြစ်ပါတယ်။
အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တရုတ်မြန်မာဆက်ဆံရေးဟာသတင်းမီဒီယာတွေမှာဆွေမျိုးပေါက်ဖော်ဆက်ဆံရေးလို့ဘယ်လိုပဲပြောနေနေတစ်ဖက်နဲ့တစ်ဖက်သိပ်ပြီးရင်းနှီးနှီးနွေးနွေးထွေးထွေးရှိလာတဲ့ဆက်ဆံရေးမျိုးတော့မဟုတ်ပါဘူး။တရုတ်ဘက်ကမြန်မာနိုင်ငံကိုသူ့ရဲ့ဈေးကွက်သူ့ရဲ့ပင်လယ်ထွက်ပေါက်သူ့ဩဇာညောင်းရနေရာအဖြစ်သဘောထားနေတယ်လို့မြန်မာဘက်ကလည်းတရုတ်ကိုအင်အားကြီးတဲ့အိမ်နီးချင်းနေဆက်တပုံတွေကိုကင်တွယ်ထားပြီးမြန်မာပြည်တွင်းမှာတရုတ်အကျိုးစီးပွားတဲ့အကောင့်တွေဖော်နိုင်အောင်လုပ်နေတယ်။မြန်မာနိုင်ငံသားရေးမူဝါဒကိုတွေ့ဝိုက်တဲ့နီးနဲ့ထိန်းချုပ်ဖို့ကြိုးစားနေတယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်မယုံတင်ကဖြစ်နေကြတဲ့အနေအထားမျိုးရောက်နေတယ်လို့ဆိုရင်မှားမယ်မဟုတ်ကြောက်ပါ